တမန်တော်ဝတ္ထုအခန်းကြီး38
ထို့နောက်ပေါလုသည်အာသင်မြို့မှထွက်သွား၍ကောရိန္သုမြို့သို့ရောက်လေ၏။ထို့အခါယူဒလူအပေါင်းတို့သည်ရောမမြို့မှထွက်သွားရမည်အကြောင်းကလောရိမင်းအမိန်တော်ရှိသည်ဖြစ်၍ပုံရုပြည်သားအာကုလအမည်ရှိသောယူဒလူတယောက်သည်အီတလီပြည်မှလာ၍မိမိမယားပစ်ကီလာနှင့်တကွမကြာမမြင့်မီရောက်လာသည်ကိုပေါလုတွေ့လျင်သူတို့စီတို့ဝင်၍အလုချင်းတူသောကြောင့်သူတို့နှင့်နေ၍အလုလုလေ၏။ထိုသူတို့သည်တဲရှင်ကိုချုပ်တက်သောအချုပ်သမားဖြစ်ကြ၏။ပေါလုသည်လည်းဥပုံနှင့်မပြတ်တရားစရ၌ဆွေနှွေဟောပြော၍ယူဒလူနှင့်ဟေလဒလူတို့ကိုဖျားယောင်းတွေးဆောင်လေ၏။တီလာနှင့်တီမောသေတို့သည်မာဂေဒိုနီပြည်မှရောက်လာသောအခါပေါလုသည်သူတို့နှင့်တကွတရားဟောခြင်းအမှုကိုသာဆောင်ရွက်၍ယေရှုခရစ်အကြောင်းကိုယူဒလူတို့အားကြိုးစား၍တသက်ခံလေ၏ယူဒလူတို့သည်ညင်းခုံဆဲရဲခြင်းကိုပြုသည်ရှိသောပေါလုသည်မိမိအဝတ်ကိုခါလိုက်လျက
်တင်တို့၏အသွေးသည်တင်တို့၏ခေါင်းပေါ်၌တည်စေငါမူကားกินလို၏ယခုမှစ၍တပားအမျိုးသားတို့စီတို့သွားမည
်ဟုဆိုပြီးလျင်ထိုအရက်မှထွက်၍ဖျားသခင်ကိုကိုးဝယ်သောရုတ်တုအမည်ရှိသောသူ၏အိမ်သို့သွား၏ထိုအိမ်သည်တရားစရနှင့်ဆက်လျက်ရှိသည်ရိပုအမည်ရှိသောတရားစရမှုသည်မိမိအိမ်သူအိမ်သားအပေါင်းတို့နှင့်တကွသခင်ဖျားကိုယုံကြည်လေ၏။ကောရိန္သုပြည်သားအများတို့သည်လည်းယုံကြည်၍ဗတ္တိဇံကိုခံကြ၏။ညင်ခါသခင်ဖျားသည်ပေါလုအားဗျာဒိတ်ယူပါယုံကိုပြ၍
သင်သည်မကြောက်နှင့်တိတ်ဆိတ်စွာမနေနှင့်ဟောပြောလော့ငါသည်သင်နှင့်အတူရှိ၏။သင်ကိုညှင်းဆဲခြင်းဟာအဘယ်သူမျှအနိုင်အထက်မပြုရ။ဤမြို့၌ငါဤလူအများရှိကြသည်
။ဟုမိန်တော်မူ၏။ပေါလုသည်ထိုမြို့သူမြို့သားတို့အားဖျားသခင်၏နှုတ်ကပတ်တရားတော်ကိုဟောပြောတွင်တင်၍တနည်းနှင့်6လပတ်လုံးနေလေ၏။အခါရပြည်ကိုဂါလျံမင်းသည်ဝန်အရာနှင့်အုပ်ဆိုးသောအခါယူဒလူများသည်တညီတညွတ်တဲ့ပေါလုကိုအနိုင်ထက်ပြု၍တရားပရင်ရှေ့သို့ယူသွားပြီးလျင
်လူတို့သည်ဖျားကိုမတရားသဖြင့်ကိုးကွယ်စေခြင်းကဤသူသည်ဖျားယောင်းတတ်ပါသည
်ဟုဆိုကြ၏ပေါလုသည်နှုတ်ကိုဖွင့်မိပြုသောဂါလျံမင်းက
အချင်းယူဒလူတို့မတရားသောအမှုဇိုးယုတ်ညင်ညူးသောအမှုဖြစ်လျင်ငါသည်သင်တို့ကိုအကြောင်းရှိသည့်အတိုင်းသီးခံရမည်သောမဟုတ်စကားတော်၎င်းဘောဝေါ်သမုတ်ချင်းတော်၎င်းဒင်းတို့ဤဘာသာတရားတော်၎င်းဒင်းတို့သည်အစင်းရင်ခံလင်ကိုအမှုကိုစောင့်ကြလော့ထိုတို့သောအမှုကိုစီရင်ချင်းကငါအလိုမရှိ
ဟုဆိုလျက်ယူဒလူတို့ကိုတရားပလင်မှပယ်ရှားစေထိုအခါကိလဒလူအပေါင်းတို့သည်တရားစရမှုတုတ်တင်ကိုယူ၍တရားပလင်ရှိမှရိုက်ကြ၏ထိုအမှုကိုလည်းဂါလျံမင်းသည်အမှုမထားဘဲနေ၏ထို့နောက်မှပေါလုသည်တာရှေစွာနေပြီးမှညီကိုတို့ကိုအခွင့်တောင်း၍ထိုမြို့မှထွက်သွား၏အထက်ကသစ္စာဂတိပြုသည်နှင့်အညီကင်ချေမြို့၌ခေါင်းရိပ်ချင်းကိုခံပြီးလျင်ပြစ်ကီလာနှင့်အာကုလာကိုခေါ်၍ရှုရီပြည်သို့တင်းမောနှင့်လွင့်လေ၏အေဖဲမြို့သို့ရောက်လျင်တရားစရတ်သို့ဝင်၍ယူဒလူတို့နှင့်ဆွေနွေးနှီးနှောလေ၏ထိုသူတို့သည်မိမိတို့နှင့်အတူပေါလုနေပါဦးမည်အကြောင်းတောင်းပန်သောအခါပေါလုသည်ဝန်မခံဘဲလျက
်ယခုရောက်လူနီသောပွဲကိုယေရုရှလင်မြို့၌ငါအမှန်ခံရမည်ဘုရားသခင်အလိုတော်ရှိလျင်နောက်တစ်ဖန်သင်တို့ရှိရသောငါပြန်အုံးမည
်ဟု၍အခွင့်တောင်းပြီးမှပြစ်ကီလာနှင့်အာကုလာကိုအေဖက်မြို့၌ထား၍သင်မောနှင့်လွှင့်ပြန်လေ၏ကဲသရီမြို့သို့ရောက်လျင်ယေရုရှလင်မြို့သို့တက်၍အသင်းတော်နှင့်နှုတ်ဆက်ပြီးမှအန်တီအုပ်မြို့သို့တွားပြန်၏ထိုမြို့၌အတန်အယာနေပြီးလျင်ထွက်ပြန်၍ဂလာတိပြည်ဖြူကိပြည်ကိုအစဉ်တိုင်းရှောက်သွားသဖြင့်တပည့်တော်အပေါင်းတို့ကိုမြဲမြံခိုင်ခံ့စေ၏အာပေါလုအမည်ရှိသောအာလေဇန္ဒရိမြို့သားယူဒလူတစ်ယောက်သည်အေဖက်မြို့သို့ရောက်လာ၏ထိုသူသည်နှုတ်သက်တည်းနှင့်ပြည့်စုံ၍ကျမ်းစာ၌အာရှိသောသူဖြစ်၏သခင်ဖျား၏ဘာသာ၌လေ့ကျက်၍စိတ်အားကြီးသဖြင့်တခင်ဖျား၏အကြောင်းများကိုစစ်စစ်ဟောပြော၍ဆုံးမဩဝါဒပေး၏သို့တော်လည်း ယောဟန်၏ဗတ္တိဇံကိုသာသိ၏။ထိုသူသည်တရားစရာ၌ရဲရင်စွာဟောပြောစပြုသည်ဖြင့်အာကုလနှင့်ပိကီလာတို့သည်သူ၏စကားကိုကြားသောအခါသူ့ကိုယူ၍ဖျားသခင်၏ဘာသာတရားကိုတာ၍တေချာစွာသင်ကြားကြ၏။ထိုသူသည်အခါရပြည်သို့တွားခြင်းမှာအလိုရှိသည်ဖြစ်၍တပည့်တော်ချင်းတို့သည်သူ့ကိုလက်ခံပြီးအကြောင်းဒီကိုတို့သည်မှားစာကိုပေးလိုက်ကြ၏သူသည်ရောက်လာလျင်ယေရှုတော်အဖင်ယုံကြည်သောသူတို့ကိုအလွန်ဟောက်မှလေယေရှုသည်ခရစ်တော်ဖြစ်တော်မူကြောင်းကိုကျမ်းစာအဖင်ထင်ရှားစွာပြ၍လူပေါင်းတို့ရှေ့မှယူဒလူတို့၏စကားကိုအားကြီးစွာပယ်ဖျက်လေ၏